လောက်ခလာစားမရလို့ဆန္ဒပြကြတဲ့နိုင်ငံသားအလုတ်သမား60ကိုကာတာအစိုးရကမကြတိကီကဖမ်းဆီးလိုက်ပြီးတချို့ကိုနေရပြန်ပို့လိုက်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံကာတာနိုင်ငံအနေနဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးဘောလူပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့3လအလိုမှအခုလိုဖြစ်သွားခဲ့တာပါ။ကမ္ဘာဖလားမတိုင်ခင်မှာကာတာနိုင်ငံဟာအလုတ်သမားအခွင့်အရေးတွေကိုချိုးဖောက်နေတယ်ဆိုတဲ့နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲအခုလိုဖမ်းဆီးတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပင်လယ်ကွေ့ဒေသမှာရှိနေတဲ့တခြားနိုင်ငံတွေနီးတူကာတာနိုင်ငံဟာလည်းနိုင်ငံသားအလုတ်သမားတွေအပေါ်မိခိုအားထားနေရတာပါအလုတ်သမားတွေဟာလွန်ခဲ့တဲ့သတင်းတပတ်ကုန်လုံးကဆန္ဒပြကြကြတာဖြစ်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေပိုပြီးတော့ကြီးထွားလာစေတယ်လို့ဆိုပါတယ်အခုလိုဖမ်းဆီးမှုဟာအလုတ်သမားတွေကိုကောက်မွန်စွာဆက်ဆံပါမယ်ဆိုတဲ့ကာတာနိုင်ငံရဲ့ဂတိပြုပြောဆိုမှုအပေါ်တန်တရားဖြစ်ပွဲရှိနေတယ်လို့ဒီဖမ်းဆီးမှုကိုဥဆောင်စုံစမ်းစစ်ဆေးနေတဲ့အဖွဲ့ကပြောပါတယ်အများပြည်သူဘေးကင်းလုံခြုံမှုကိုအန္တရာယ်ဖြစ်စေတဲ့အတွက်ဆန္ဒပြသူတချို့ကိုဖမ်းဆီးထိန်းသိမ်းထားကြောင်းကာတာအစိုးရကတင်းငွေနေနေနောက်ပိုင်းမှာ AP သတင်းကိုအတည်ပြုပြောဆိုပါတယ်ဒါပေမဲ့ဖမ်းဆီးမှုအသေးစိတ်နဲ့ဘယ်နှယောက်ကိုနေရပြန်ပို့တယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးသူတို့လုခလာစားအပေါ်မကျေနပ်မနှက်ဖြစ်နေကြတဲ့အလုသမား60လောက်ကိုဒိုဟာမြို့မှာရှိတဲ့ El Bandari International Group ရုံးရှိမှာဩဂုတ်လ14ရက်နေ့ကဆန္ဒပြနေကြတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်မှာထွက်ပေါ်နေပါတယ်ခင်ဗျာ